NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဦးကိုညီအမှုကိုဆက်လက်ကြားနာစစ်ဆေးနေရမှာဒီကနေ့မှာတော့ပြန်ခေါ်သက်သေတွေကိုခေါ်ယူစစ်ဆေးတဲ့အထက်ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတံတရာဖြစ်စရာတွေရှိခဲ့တယ်လို့တရားလိုရှင်းနေဦးနီလာက VOA ကိုပြောပါတယ်ဒီအချိန်တွေကိုတော့ကိုကောင်းစံဟင်းကတင်ပြပါမယ်
တရားလွတ်တော်ရှိနေဦးကိုနီလုံးချံတက်ပြတ်မှုအတွေ့တန်တရားရှိခံထားရသူကြီးလင်းအဝင်းစော်ဇီယာဖြိုးနဲ့မကြသေးခင်ကအမခင်ရသွားတဲ့အဝင်းထွန်းတို့ရဲ့အမှုအတွေ့ပြန်ခေါ်တက်တွေတွေစစ်ဆေးရမှာတော့38ယောက်ရှိတော်ပြီဖြစ်ပါလေအဲ့ဒီလိုအမှုအတွေ့ပြန်ခေါ်တက်တွေတွေကိုစစ်ဆေးရမှာတော့မင်းကထွက်ဆိုခဲ့တဲ့ရေမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်ပေါ်ရာရှိခဲ့တယ်လို့တရားလိုရှိနေဦးနီလက VOA ကိုပြောပါတယ
်ရေမှုတင်မောင်ဆွေရဲ့ထွက်ဆိုချက်ကကျွန်တော်တို့တဏှာဖြစ်ပေါ်ရှိခဲ့တယ်။တဏှာဖြစ်ပေါ်ရှိခဲ့တယ်။ तू ဟာတရားရုံးရှိမှာ तू တာဝန်ယူဆောင်ရတဲ့အမှုမှာ तू ဟာမှန်ကန်စွာဖတ်ဆိုခြင်းမရှိဘူး။တဏှာဖြစ်ပေါ်ကောင်းတဲ့ဖတ်ဆိုချက်တွေပြီးခဲ့တယ်ဆိုတဲ့ချက်ကိုရေတော့ပြောချင်ပါတယ်။ရုပ်တော်ဆရာမှုတည်ရဲ့အရာကြီးဖြစ်ပါတယ်။ဒါလူပိနာလေးကိုပြောတဲ့စကားလုံးပဲ။နောက်တစ်ခုကပါလဲဆိုတော့ဒီ तू အနေနဲ့ရုပ်တော်ဆွေအနေနဲ့တရားရုံးမှာဆက်တဲ့ခါကျတော့
မင်းကပြန်ခေါ်တက်တည်အနေနဲ့လာရောက်ထွက်ဆိုတဲ့ပြည်ထောင်စုပါတီကမိုင်းဖြတ်ပြည်သူ့လွတ်တော်ကုသလေဦးလင်းစောထွန်းကရှင်းလင်းဦးကိုနီလောက်ကျမှုမှာပါဝင်သူအောင်စိုးလို့တည်ထားတယ်ဆိုပြီးမှားယွင်းထွက်ဆိုခဲ့တာပါအဲ့ဒီလိုလွတ်တော်ကုသလေတရားအနေနဲ့တရားခွင်မှာမှားယွင်းထွက်ဆိုခြင်းဟာတရားဥပဒေအကြောင်းအရအရင်းလိုရတယ်လို့ရှင်းလင်းဦးရောဘတ်ဆန်အောင်က VOA ကိုပြောပါတယ
်ဒီရချိုးအကောင်ဝယ်ပြီးဖို့အတွက်ကိုဒီရချိုးအကောင်ဝယ်ပြီးဖို့အတွက်ကိုသူကအဝိဇ္ဇာအဝိခိုင်မဟုတ်ဘူးအဝိဇ္ဇာပုံချပြီးတော့ဖတ်ပြီးထလာပုံချပြီးဖတ်ဆိုပေးလာပြီကျွန်တော်တွေ့ရပါတယ
်ဒီကနေ့မှလည်းပြန်ခေါ်တက်ပြီးအဖြစ်ရဲအရာရှိ2ဦးနဲ့ဇီယာချိုးရဲ့ကုမ္ပဏီဝန်ထမ်း2ဦးကိုခေါ်ယူစစ်ဆေးခဲ့တာဖြစ်ပါလေဒီကနေ့ကြားနာစစ်ဆေးမှုဟာအချိန်90မြောက်လဲဖြစ်ပါလေဒါမဲ့အပတ်ဇာတာပတိနေ့မှာတော့တရားခံတွေကိုစတင်စစ်ဆေးတော့မှလဲဖြစ်ပါလေခင်ဗျာ
ဒီရည်သိန်းတော့ကောင်းဆန်ရင်ဖြစ်ပါလေခင်ဗျာ